ကျေးပြည်နယ်ကံပဲလက်မျိုးကမြို့မရဲစခန်းမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ကိုချင်းကာကွယ်ရေးတပ်ဖွဲ့ CDF နဲ့ညောင်ဦးခရိုင်ဒေသကကာကွယ်ရေးတပ်တို့ပူးပေါင်းပြီးတောက်ကြနေမှာရှော့တိုက်ဒုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့သလိုမြို့မစစ်တပ်ဘက်ကလည်းစစ်ကောင်စီတပ်တွေဘက်ကလည်းလက်နက်ကြီးတွေအသုံးပြုပြီးပြန်လည်ပစ်ခတ်ခဲ့တယ်လို့ CDF တာဝန်ရှိသူတွေကပြောပါတယ်။အရသာထိခိုက်မှုအသေးစိတ်ကိုတော့မသိရသေးပါဘူး။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
ဇွန်လ16ရက်နေ့ကကံပက်လက်မှာနေမြေရှင်းလင်းရေးလုပ်ဖို့ရောက်ရှိနေတဲ့စစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့မြို့မရဲစခန်းကိုချင်းကာကွယ်ရေးတပ်ဖွဲ့ CDF နဲ့ပူးပေါင်းမဟာမိတ်တပ်ဖွဲ့တွေကအဆင့်တိုးမြင့်ထုတ်လုပ်ထားတဲ့ရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးအနည်းဆုံး3လုံးလောက်ရဲစခန်းကိုထိမှန်ခဲ့တယ်လို့ CDF ကံပက်လက်ရဲ့တပ်မှုက VOA ကိုပြောပါတယ်
ကျွန်တော်ကပပလေးနဲ့ဘဝန်ဒီလာဖြစ်တဲ့လူမှာတော့ဒီကျွန်တော်ကတန်တူကဒီခတ်တဲ့ရှိတာဒီတိုင်းကတော့ဒီချူဟိုအတူတူလို့မရဘူးပေါ့အဆူတွေကလည်းကြားရတယ်ဒီအရင်ကတော့ကျွန်တော်ဒီဆက်တိုက်တုံးနေတဲ့ပုံလာတော့အားနည်းပေါ့ဒီမှာပိုင်းမှာဒီမှာအချီချီရရောအာပြင်းစင်မှုအပိုင်းအာဒီဒီဆုံးမှုအပိုင်းကဒီမှာဖြစ်နေတာရောအဲ့ဒီအားမျိုးမှာတော့အာဒီကျွန်တော်ရဲ့မဟာမိတ်ကြီးရဲ့ပုံပေါ်မှာ
စစ်တပ်ဘက်ကကြေးရွာတွေဘက်ကိုလက်နက်ကြီးနဲ့ဆယ်ကြိမ်ထက်မနည်းပြန်ပြီးပစ်ခတ်ခဲ့တယ်လို့သူကပြောပါတယ် CDF ကံပက်လက်တပ်ဖွဲ့ကကံကောခရိုင်တိုင်ရင်း73ကံကောခရိုင်တိုင်ရင်း8 CDF မင်းတပ်တို့နဲ့လည်းမေလာတွင်မှာပူးပေါင်းလှုပ်ဆောင်တာတွေရှိခဲ့တယ်လို့ဆိုပါတယ်ဒေသတွင်းစည်ရေးအခြေအနေတင်းမာနေတာကြောင့်အရက်သားတွေသတိထားနေထိုင်ကြဖို့နဲ့ကြိုတင်ကာကွယ်မှုတွေလုပ်ကြဖို့ကိုလည်းသူကသတိပေးပါတယ်
ဒီလိုကြီးရဲ့သာဝန်ကြီးဒီလိုကြီးရဲ့ဒီလိုထိုင်နေတဲ့အနေအထားကိုကြည့်ရတယ်။ဒီလိုအတိကစီပွားစီပယ်ရတဲ့မြို့မှာမှတ်တာပဲနေနေရတဲ့လူတွေမှရှိတယ်။အမကွာလေးနဲ့ကဒီလိုမျိုးဆိုတာမျိုးဒီလိုတစ်စီးတစ်စီးလာလို့ရှိလာရောကျွန်တော်ကကလည်းအရင်ကဆုံးရဖို့လို့ဆောင်းတော့ဖို့ဒါအဲ့လိုဒီအပေါ်မှာဒီလိုဒီအနေနဲ့ဒီလိုမျိုးရှိတာပြည်
ချင်းပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အရက်သားတသိန်းလောက်ဥယျင်စွန့်ခွာထွက်ပြေးနေရတာပါဒီအပိုင်းအတွင်းစစ်ကောင်စီတပ်ကမင်းနန်းနဲ့မတူပီကိုဆက်သွယ်ထားတဲ့လမ်းတစ်လျှောက်ကကျေးရွာတွေတဲဝင်လာတဲ့အတွက်လူအယောက်900လောက်ဘေးလွတ်ရာကိုရှောင်တင်းနေရတယ်လို့လဲဆိုပါတယ်ဆိုရတဲ့ရာသီဥတုကြောင့်တက်ကြီးပိုင်းနဲ့ကလေးငယ်တွေတေဆုံးမှုရှိနေတယ်လို့လဲမင်းနတ်မျိုးကဒုက္ခသည်တွေကိုကူညီပေးရေးအဖွဲ့တွေကပြောပါတယ်ဒီဒုက္ခသည်တွေအတွက်လိုအပ်တဲ့အရေးပေါ်အကူအညီတွေကိုလည်းသူတို့ကတောင်းခံနေကြပါတယ်ခင်ဗျာ